မြန်မာစစ်တပ်ကဆင်အာနာဆန့်ကျင်ဆန္ဒပြနေတဲ့ပြည်သူအများပြားကိုတပ်ဖြတ်နေတဲ့အတွက်အမေရိကန်အစိုးရကရှုံချကြောင်းသမရအင်ဗျူပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ We condemn this abhorrent violence against the Burmese people. Their Burmese junta continues to use lethal force against its own people.
မြန်မာပြည်သူတွေပေါ်မှာစစ်တပ်ရဲ့ဆက်ဆုပ်ပွဲအကြမ်းဖက်မှုတွေအတွက်အမေရိကန်အစိုးရကရှုံချပါတယ်။မြန်မာစစ်အာဏာရှင်ဟာသူ့ပြည်သူတွေပေါ်မှာအသက်သေးစေတဲ့အထိအင်အားသုံးနှိမ်နှင်းမှုတွေဆက်ပြီးလုပ်နေတာတွေ့ရပါတယ်။မကြခင်ကပဲကလေးငယ်တွေပါအသက်ခံနေရတာကိုကြည့်ရင်စစ်အာဏာပိုင်တွေရဲ့ဆိုးရတဲ့ကြောက်မဲ့ဖွယ်သဘောတဘာဝကိုတွေ့နိုင်ပါတယ်လို့ပြောသွားတာပါ။အခုလိုမြန်မာစစ်တပ်ဘက်ကလှုံ့ဆော်နေမှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကပြင်းပြင်းထန်ထန်ရှုံချထားပါတယ်။ငြိမ်းချမ်းစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေတာနဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကျူးလွန်နေသူတွေအတွက်သူတို့ကျူးလွန်မှုတွေပြန်လည်ပေးဆပ်ရမယ်လို့လည်းသမရအင်ဗျူပြောခွင့်ရဂျန်ဆာကီကထပ်မံပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကလည်းမြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတွေဆန္ဒပြပြည်သူတွေကိုတပ်ဖြတ်မှုပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တုံ့နှုတ်ခြောက်ခြားကြောင်းနဲ့စစ်တပ်ရဲ့အကြမ်းဖက်အုပ်ချုပ်မှုကိုတတိပြောင်မြောက်တဲ့မြန်မာပြည်သူတွေလက်မခံတာကြောင့်မြန်မာစစ်တပ်အနေနဲ့အာဏာဆွန့်ပြီးအရသာစုအုပ်ကိုအာဏာပြန်အပ်ဖို့စနေနေ့ကပဲပြောကြားခဲ့တာပါ။